ဂျပန်နဲ့တောင်ကိုရီးယားကြားရှိလာတဲ့မှာထိပ်သီးအစည်းအဝေးလုပ်ဖို့နိုင်ငံနိုင်ငံဆိုင်ဝင်ကြီးတွေစနေနေ့ကသဘောတူလိုက်ကြပါတယ်။အယုတ်ကြီးတဲ့စစ်ဖက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့တောင်ကိုရီးယားကပြောထားပြီးတဲ့နောက်စာချုပ်သက်တမ်းပုံဖို့6နာရီပဲလိုတော့တဲ့အချိန်တောက်ကြံနေနောက်ပိုင်းမှာစာချုပ်ကိုကန့်သက်ခြင်းနဲ့သက်တမ်းထပ်တိုးဖို့သဘောတူခဲ့ပါတယ်။အဲ့ဒီနောက်အခုလိုနိုင်ငံခေါင်းဆောင်တွေထိပ်သီးစည်းဝေးမဲ့အစီအစဉ်ထွက်လာတာပါဒါပေမဲ့စာချုပ်ကိုအချိန်ကြီးရက်ပြက်လိုက်နိုင်တယ်လို့တောင်ကိုရီးယားကသတိပေးထားပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ကျောင်းနိုင်ငံတဲမှာရှိလာတဲ့တွေ့ဆုံနိုင်ခြင်းရှိပြီးဂျပန်နဲ့တောင်ကိုရီးယားနိုင်ငံဆိုင်ဝန်ကြီးတွေဂျပန်နိုင်ငံနာဂိုယာမှာလုပ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးအတွင်းတည်ထောင်တွေ့ဆုံမှုမှာဒါကိုသဘောတူခဲ့ကြတာဖြစ်ပါတယ်ဒီသမလာထဲမှာဂျပန်တရုတ်တောင်ကိုရီးယားသုံးနိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပမယ့်အချိန်မှာဖြစ်လာနိုင်တယ်လို့လည်းနာမည်မဖော်လို့တဲ့ဂျပန်တန်တမန်တဦးကပြောပါတယ်ဒေသရင်းကအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနောက်အစ်အတွင်းဂျပန်ရဲ့နှိမ့်ဆက်မှုတွေနဲ့ပတ်သက်ပြီးဒီလပိုင်းတွေအတွင်းဆက်ဆံရေးဆိုးဝါးခဲ့တာဖြစ်ပါတယ်